Aramis.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇန်နဝါရီလ3ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ19 နဲ့25တို့ကနေလိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်စိုးရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားတာကိုအဆုံးသတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုအောက်လွှတ်တော်မှာဒီနေ့တည်ပြနိုင်မှုကြိုးပမ်းမှာဖြစ်ပါတယ်။အိန္ဒိယမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်9ဦးပါမိသားစုတစုကိုမြန်မာနိုင်ငံဘက်ချမ်းပြန်ဖို့ဒီနေ့ပဲအာဏာပိုင်စီစဉ်ကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မှုနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့ချမ်းပြည်နယ်မြောက်ပိုင်းနမ်ဘူမြို့နယ်တွင်တိုက်ပွဲတွေဖြစ်ပွားနေရတဲ့ပတ်သက်ပြီး
30ရက်နေ့ညနေပိုင်းကနေစဖြစ်တာ။အော်မဆိုင်ရဲ့မြောက်ဘက်ကနေဖြစ်တာ။မဆိုင်ရဲ့မြောက်ဘက်မှာကဟိုနာဟန်ဆိုရဆီအဲနာဟန်မှာဖြစ်တယ်။နောက်တည်းနောက်တစ်ခေတ်ကျတော့မန်ဝါမှာဖြစ်တာပါ
။တောင်ပလန် TNL နဲ့ချမ်းပြည်တောင်ပိုင်းတပ်မတော် RCSS တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ပတ်သက်ပြီးတော့စစ်ရှောင်းတွေကိုကူညီပေးနေသူစိုင်းရံပြည်ပြောသွားတာဖြစ်ပါတယ်။ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါ။ဒါ့အပြင်မနေ့ကမှကြားအောင်မဲ့82နှစ်မြောက်လွတ်လပ်ရေးနေ့နဲ့ပတ်သက်ပြီးတော့ဒီလွတ်လပ်ရေးနေ့အပေါ်မှာပြည်သူတွေရဲ့အမြင်သဘောထားတွေကိုနားဆင်ရဖို့ရှိသလိုအမေရိကန်အစိုးရလုပ်ငန်းတချို့ရဲ့စိုင်းနေတဲ့ပတ်သက်ပြီးတော့သမဏနယ်လွတ်တော်အမတ်တွေကြားညီနိုင်လို့မရသေးတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်ဆိုရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားတာကိုအဆုံးသတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုတိုက်ခိုက်ဒီမိုကရက်တစ်ကလူများစုဖြစ်ထိန်းချုပ်မဲ့အောက်လွှတ်တော်ကဒီနေ့တည်ပြုလိုက်မယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့ Republican တွေအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်အုပ်ထားကတော့အောက်လွှတ်တော်ကဥပဒေမူကြမ်းတွေကိုမဲခွဲမှာမဟုတ်ကြောင်းပြောဆိုထားတာပါ။သမ္မတဒေါ်နယ်ထရန့်ကတော့နေဆက်လုံခြုံရေးအတွက်တတိုင်းကာယံမှုဗန်နားရေးသုံးစိတ်တောင်းခံထားတာကိုဒီမိုကရက်တစ်ကမထောက်ခံမချင်းအစိုးရလုပ်ငန်းတွေရပ်ဆိုင်ထားလို့တဲ့သဘောထားကိုပြောဆိုထားပါတယ်။ကွန်ဂရက်စ်တို့ခေါင်းဆောင်တွေကိုသမ္မတအင်ပြူတို့မှမနေ့တုန်းကဖိတ်ကြားဆွေးနွေးခဲ့ပေမဲ့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားတာနဲ့ပတ်သက်လို့သဘောတူညီချက်ရဖို့နှိစက်မှုမရနိုင်ပဲဖြစ်နေရတာပါ။တောက်ချန်နေ့မှာနောက်ထပ်တွဲဆုံဆွေးနွေးဖို့လည်းစီစဉ်ထားကြပါတယ်။ဒီနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့မျှော်လင့်ထားတဲ့ဥပဒေမူကြမ်းတွေကတော့အမေရိကန်နဲ့မက္ကဆီကိုနေဆက်မှာသမ္မတထရန့်ကတတိုင်းကာမဲ့စီစဉ်တဲ့အစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်အစိုးရဝန်ထမ်း၈သိန်းလောက်အလုပ်ဆင်းဝင်မရတာဒါမှမဟုတ်အလုပ်ဆင်းဝင်မယ်လစာမရပဲဖြစ်နေရတဲ့ကိစ္စကိုတရားခွဲကင်တွေ့သွားမှာပါ။ဥပဒေမူကြမ်းတစ်ခုကတော့အမိမြင့်လုံခြုံရေးဝန်ကြီးဌာနကိုဖေဖော်ဝါရီလ၈ရက်နေ့ထိသုံးစီအတည်ပြုမှာဖြစ်တာကြောင့်သမ္မတထရန့်ကနေဆက်တိုင်းကာယံမှုဒေါ်လာ၅ဘီလီယံတောင်းခံထားပြီးဒီမိုကရက်တစ်ဘက်ကတခြားနေကြားလုံခြုံရေးစီစဉ်အတွက်ဒေါ်လာ1.3ဘီလီယံသုံးစွဲဖို့အဆိုပြုထားတဲ့ကွာချက်တွေကိုညှိနှိုင်းဖို့အချိန်ရမှာဖြစ်ပါတယ်။နောက်ထပ်ဥပဒေချမ်းကတော့စိုက်ပျိုးရေးပြည်ရေးအိုးရီနဲ့မြို့ရဖွံ့ဖြိုးရေးဝန်ကြီးဌာနတွေနဲ့တခြားရပ်ဆိုင်ထားတဲ့လုပ်ငန်းတွေကိုစက်တင်ဘာလအထိအသုံးစီကိုအတည်ပြုပေးဖို့လည်းစီစဉ်ထားကြပါတယ်
။အမေရိကန်ပြည်ထောင်စုမှာလွှတ်တော်သစ်တွေကိုဒီကနေ့စတင်မှာဖြစ်ပါတယ်။အင်ယူရောအထက်လွှတ်တော်နဲ့အောက်လွှတ်တော်တွေမှာ Republican တွေနှစ်နှစ်ကြာလွှမ်းမိုးခဲ့ပြီးမြေအခုတော့အောက်လွှတ်တော်မှာ Democrat တွေကအများစုလွှမ်းမိုးလာတော့မှာဖြစ်ပါတယ်။ November လတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့ကအောက်လွှတ်တော်အမတ်နေရာ435နေရာမှာ Democrat အမတ်တွေက235နေရာနဲ့အနိုင်ရရှိခဲ့ပါတယ်။အထက်လွှတ်တော်မှာတော့ Republican အမတ်2ယောက်ထပ်နိုင်ခဲ့တာမို့ Republican က53ယောက် Democrat က48ယောက်နဲ့ Republican တွေအများစုနေရာဆက်ဖြစ်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အမတ်နန်စီပလိုစီကတော့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ရွေးချယ်ခံရမယ်လို့မျှော်လင့်ရပါတယ်ဖြစ်လာခဲ့ရင်သူဟာပထမဆုံးအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်မှာပါအခုတစ်ခေါက်လွှတ်တော်မှာဒီထူးထူးခြားခြားအဖြစ်နဲ့ပထမဆုံးမွတ်စလင်အမျိုးသမီးအမတ်2ယောက်ပထမဆုံးအမေရိကန်ဌာနေတိုင်းရင်းသားအမျိုးသမီးအမတ်2ယောက်အသက်အငယ်ဆုံးအမျိုးသမီးအမတ်1ယောက်တို့ပါဝင်လာပါတယ်ဒါအပြင်လိင်ဝိသေသကွဲပြားသူ LGBTQ 10ယောက်လည်းလွှတ်တော်ကိုယ်စားလှယ်တွေဖြစ်လာပါတယ်အမျိုးသမီးကိုယ်စားလှယ်အရေးအတွက်ကတော့အောက်လွှတ်တော်မှာ102ယောက်အထက်လွှတ်တော်မှာ25ယောက်ဖြစ်ပါတယ်ဒီကနေ့ပြန်လည်စတင်မဲ့လွှတ်တော်အတွက်အရေးတကြီးဖြည့်ရှင်းစရာစိန်ခေါ်မှုကတော့အစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတာကိုပြန်ဖွင့်နိုင်အောင်လို့ယာယီအသုံးစရိတ်ကိစ္စညှိနှိုင်းအတည်ပြုဖို့ဖြစ်ပါတယ်
စီရီးယားနိုင်ငံမှာတဲကနေရနဲ့တည်ရင်တရားကလွယ်လို့ဘာမှမမောစရာမရှိတဲ့အကြောင်းအမေရိကန်တပ်တွေကိုပြန်လည်ရုတ်သိမ်းမဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုရမှာသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ယာယီကာကွယ်ဝန်ကြီးတာဝန်ယူထားတဲ့ပက်ချန်နဟန်ပါဝင်အစိုးရဘက်ရဲ့နှစ်သိမ့်မှာပထမဆုံးကြေစီဝွဲပြီးဒရင်တော့တွေကိုကိစ္စရပ်ပေါင်းစုံနဲ့ပတ်သက်လို့မနေ့တုန်းကဖြေကျဲရမှာသမ္မတကမှတ်ချက်ပေးလိုက်တာပါ။ဒရင်မီဒီယာနဲ့တွေ့ဆုံရမှာအရှိလေပိုင်းနဲ့တာဝါရှဒေသမှာအမေရိကန်ရဲ့မဟာဗျူဟာပေါ်သမ္မတနဲ့ထိတ်တဲအမေရိကန်တပ်မှုတွေပါဝင်တခြားလူတွေကြားသဘောထားကွဲပြားနေရတယ်ကိုလည်းတွေ့ကြရပါတယ်။ ကဝေးဝင်းကြီးဌာနအခြေခံသည့်ရှန်နန်နဲ့အလုပ်တွဲလုပ်ရတဲ့အတွက်စိတ်ချမ်းသာကြောင်သမရကချီချူးပြောဆိုခဲ့ပေမဲ့လည်းကဝေးရင်းနဲ့စစ်ပစံရအရာရှိတွေပေါ်အားနည်းချက်တွေရှိနေတယ်ဆိုပြီးတော့လည်းနောက်ပိုင်းမှာဝေဖန်ပြောဆိုခဲ့တာပါ IS စစ်တွေးကြွားတွေကိုလက်တွေ့ချိန်မုံနိုင်သူဟာအမေရိကန်သမိုင်းမှာသူတယောက်တည်းသာရှိတယ်လို့လည်းသမရထရန့်ကသတင်းတော်တွေကိုပြောခဲ့ပါတယ်ယာယီကဝေးဝင်းကြီးရှန်နန်ကတော့ဝင်းကြီးရောက်ဂျင်မက်တစ်ဇာတ်ရုကနှုတ်ထွက်ခဲ့ပြီးတဲ့နောက်အင်္ဂါနေ့ကပဲတရားဝင်တာဝန်တွေကိုလွှတ်ပြောင်းယူခဲ့တာပါအဲဆွန်ရောက်တွေကိုချိန်မုံနိုင်ခဲ့တာကြောင့် CM မှာစစ်သွေးကြွတွေကိုတက်ခတ်နေတဲ့အမေရိကန်တပ်ဖွဲ့2000လောက်အင်ပြန်နိုင်တော့မှဖြစ်တဲ့ကြောင်းသမ္မတထရန့်ကရုတ်တရက်ကြီးညာလိုက်ပြီးတဲ့နောက်သမ္မတကသူ့ရဲ့ဘူချုပ်ကြီးတူအဖြစ်တစ်ချိန်လုံးကချီချူးပြောဆိုခံခဲ့ရတဲ့မက်တစ်ကပြီးခဲ့တဲ့လတည်းမှာပဲနှုတ်ထွက်စာတင်ပြီးတော့ယာရုကအနားယူခဲ့တာဖြစ်ပါတယ်
ရုရှားမှာတချို့လုံးမှုနဲ့ဖမ်းဆီးခံနေရတဲ့အမေရိကန်နိုင်ငံသားကိုရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး John Huntsman ဗုဒ္ဓဟူးနေ့တုန်းကတွားရောက်တွေ့ဆုံခဲ့ပါတယ်။အငိမ့်စား Marine Gunter တပ်ဖွဲ့ဝင် Paul Whelan ကိုတွေ့ဆုံအပြီးသူ့ရဲ့မိသားစုဝင်တွေကိုသံအမတ်ကြီးဆက်သွယ်အကြိုးအကြောင်းပြောခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့ Mr. Whelan နဲ့သူ့ရဲ့မိသားစုဝင်တွေလွတ်လပ်ခွင့်ကိုထက်သွက်တဲ့အနေနဲ့ဆက်သွယ်ပြောကြားချက်အသေးစိတ်ကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။သံအမတ်ကြီးကဒီ Mr. Whelan အပေါ်အားပေးစကားပြောခဲ့တယ်လို့တန်ယုံကနေပြီးတော့လိုအပ်တဲ့အကူအညီပေးမယ်လို့ပြောကြားခဲ့တယ်လို့တော့နိုင်ငံသားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်တရားကိုရုရှားကဘာကြောင့်ဖမ်းဆီးခဲ့တယ်လဲဆိုရယ်ရှင်းပြချက်ရလိုကြောင်းနဲ့တကယ်လို့မမှန်မကန်ဖမ်းဆီးထားတယ်ဆိုရင်ပြန်လွှတ်ပေးဖို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကရုရှားကိုတောင်းဆိုခဲ့ပြီးတဲ့နောက်မှာပေါ်ဝီလန်ကိုသံအမတ်ကြီးနဲ့တွေ့ခွင့်ပေးခဲ့တာပါ။အသက်48နှစ်အရွယ်ဝီလန်ကိုတရှိုးထောက်လန်းမှုနဲ့ဒီဒီဇင်ဘာ28ရက်နေ့တုန်းကဖမ်းဆီးခဲ့တယ်လို့ရုရှားထောက်လန်းရေးဌာန FSB ကပြောကြားခဲ့ပါတယ
်။ UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE American သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်9ဦးပါမိသားစုတစုကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့ဒီနေ့ပဲအာဏာပိုင်နေစီစဉ်ကြပါတယ်။မြန်မာနိုင်ငံနယ်စပ်ကိုအိန္ဒိယရဲတပ်ဖွဲ့ဝင်တွေကရိုဟင်ဂျာမိသားစုကိုဘတ်စကားနဲ့ခေါ်ဆောင်သွားတဲ့အကြောင်းလဲအိန္ဒိယကသတင်းတွေကဖော်ပြခဲ့တာပါ။မြန်မာတာဝန်ရှိသူတွေထံလွှတ်ပြောင်းပေးဖို့မြန်မာနိုင်ငံနဲ့နယ်စပ်မနီပူရာပြည်နယ်ကိုရိုဟင်ဂျာမိသားစုကိုခေါ်ဆောင်သွားခဲ့တာဖြစ်တဲ့အကြောင်းလဲအတန်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူကိုကူကပြီးရိုက်တာသတင်းကဖော်ပြပါတယ်။မြန်မာနိုင်ငံကတရားမဝင်ဝင်လာသူတွေဖြစ်အတန်ပြည်နယ်မှာဖမ်းဆီးထားတဲ့လူ20ကိုလဲမြန်မာအာဏာပိုင်ထံလွှတ်ပြောင်းပေးမှာဖြစ်ကြောင်းအိန္ဒိယတာဝန်ရှိသူတွေကပြောပေမဲ့ဒီလူတွေကရိုဟင်ဂျာတွေဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အိန္ဒိယမှာတရားမဝင်ရောက်နေသူတွေကိုနှိမ်နှင်းနဲ့လေးလာချာအစီအစဉ်တွင်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံဘက်ပြန်လည်လွှတ်ပြောင်းတာဒါဒုတိယအကြိမ်ပါ။ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းမှာတုန်းကလည်းရိုဟင်ဂျာအမျိုးသား9ယောက်ကိုမြန်မာအနာမဏီထံလွှတ်ပြောင်းပေးတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။2019ဩဂုတ်လတည်းရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကန်းတွေကိုစီးနှင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေရှင်းလင်းရမှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခသည်တွေတိတ်နေချီပြီးဒူလူလူပေးတဲ့နေကင်းကင်းနေရပြနေအောင်စီစဉ်မှုလဲကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်နဲ့လူခွင့်ရေးဖွဲ့တွေကမြန်မာဆူရကိုတိုက်တွန်းထားတာပါ။မြန်မာဆူရကတော့ရိုဟင်ဂျာဆူရအမျိုးကိုတရားဝင်အသိမပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်ကြောင်းလဲကတိပြုပြောဆိုထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီနေ့ကျင်းပတဲ့လွှတ်တော်တဲ့ကျန်းကျိန်ပွဲကိုဒီအတိုက်အခံလွှတ်တော်အမတ်တွေသဘိတ်မှောက်ခဲ့ကြပါတယ်။ဝင်ကြီးချုပ်ရှိခါစီနာတတိယဆက်တိုက်အနိုင်ရခဲ့တဲ့ထွေထွေရွေးကောက်ပွဲရလဒ်ကိုအတိုက်ခံတွေဘက်ကကန့်ကွက်နေတာပါ။ဝင်ကြီးချုပ်ဟာစီနာအပါအဝင်အာနာယညွမအဖွဲ့ကဒီရွေးကောက်ခံကိုယ်စားလှယ်261ယောက်လုံးဒီကနေ့ကျန်းကျင်ခဲ့ပေမဲ့အတိုက်ခံဘက်ကအနိုင်ရခဲ့တဲ့ကိုယ်စားလှယ်9ယောက်ကတော့ကျန်းကျင်ပွဲမတက်ဘဲသပိတ်မှောက်ခဲ့ကြတာပါ။ဒါပေမဲ့သူတို့ရဲ့ဒီအမတ်နေရာတွေလက်လွတ်မသွားရအောင်၃လအတွင်းမှာကျန်းကျင်ရမှာဖြစ်ပါတယ်။ဒီဇင်ဘာ30ရက်ကလုပ်ခဲ့တဲ့ရွေးကောက်ပွဲမှာရှေခါစီနာရဲ့အာနာယညွမအဖွဲ့ကလွှတ်တော်အမတ်90ရာခိုင်နှုန်းကျော်အနိုင်ရခဲ့တာပါ။ဒါပေမဲ့ဒီမဲမတမာမှုတွေမဲပေးမှုတွေမဲပေးတဲ့သူတွေအပေါ်နှောက်ယှက်မှုတွေရှိတယ်လို့ပြောနေကြသလိုရွေးကောက်ပွဲအကြမ်းဖက်မှုကြောင့်18ယောက်ထက်မနည်းလဲသေဆုံးခဲ့ပါတယ်။မဲလိန်နယ်ဆိုတဲ့ဆဆွဲချက်တွေကိုဝင်ကြီးချုပ်ဟာစီနာနဲ့သူ့ရဲ့အဝါမီလိဂ်ပါတီကပယ်ချပါတယ်။အဓိကအတိုက်အခံ BNP ပါတီက February လတည်းကထောင်ချခံထားရတဲ့သူတို့ရဲ့ခေါင်းဆောင်အရင်ဝင်ကြီးချုပ်ဟောင်းခါလီဒါဇီယာနဲ့တွေ့ဆုံခွင့်ပေးဖို့အစိုးရကိုပုတ်ထူးနေတော့ကစာရေးသားတောင်းဆိုခဲ့ပါတယ်။တင်းငွေတွေနဲ့ရွေးကောက်ပွဲမတိုင်ခင်အတိုက်ခံတွေအပေါ်အကြမ်းဖက်မှုတွေအနှောက်အယှက်ပေးမှုတွေအပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုထိန်းချုပ်ဖို့ဥပဒေတွေကိုအလွဲသုံးစားလုပ်ခဲ့တယ်လို့ New York မြို့အခြေစိုက်ဒီ Human Rights Watch အဖွဲ့ကဒီကနေ့ပြောကြားပြီးတော့မဲမတမာမှုတွေကိုလွတ်လွတ်လပ်လပ်ဗန်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်တောင်းဆိုခဲ့ပါတယ်
။အိန္ဒိယနိုင်ငံမှာဟိန္ဒူဘာသာဝင်ဖျားဖို့တွေအလဲပတ်သွားကြတဲ့အကြီးဆုံးဖျားကျောင်းတွေကတခုကိုအမျိုးသမီးနှစ်ယောက်ကိုဝန်ဝင်ပေးခဲ့တာကိုစန့်ကျင်တဲ့ဘာသာရေးအယူဝါဒဆွေးပြင်းထန်သူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါ်ရကအိန္ဒိယနိုင်ငံတောင်ပိုင်းကေရလာပြည်နယ်မှာစိုက်နှိပ်လုပ်ငန်းတွေပိတ်ထားပါတယ်။ဆန္ဒပြပွဲတွေမှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ BJP ပါတီကိုထောက်ခံသူတွေလည်းပါဝင်ကြပါတယ်။ကလေးမွန်းနယ်နဲ့အရွယ်ရောက်သူအမျိုးသမီးတွေကိုဟိန္ဒူဘုရားကျောင်းတွေထဲဝင်ခွင့်မပြုဘဲတားမြစ်ထားတာကိုပြီးခဲ့တဲ့စက်တင်ဘာလမှာပဲတရားရုံးချုပ်ကပယ်ဖျက်ထားတာပါပြည်နယ်ဝန်ကြီးချုပ်ပင်နာရီဗီဂျန်ရန်ကတော့သူထွက်တဲ့ရုပ်ပြကတ်တွေဖြစ်အောင် BJP ပါတီကအားပေးနေတယ်ဆိုပြီးတော့လဲဆွဆွထားပါတယ်အရွယ်ရောက်သူအမျိုးသမီးတွေဝင်ရောက်ခွင့်ကတ်တက်ထားတဲ့ရာစုနှစ်နဲ့ချီတဲ့တားမြစ်ချက်ကိုဆန့်ကျင်ပြီးအမျိုးသမီးနှုတ်မနေတော့ကပဲ KL ပြည်နယ်ကတောင်ပေါ်ဘုရားကျောင်းတစ်ခုဖြစ်တဲ့ဆာဘရီမာလာကိုဒေသခံရဲတပ်ဖွဲ့ဝင်တွေဆောက်ရှောက်နဲ့ဝင်ရောက်ခဲ့တာပါအမျိုးသမီးတွေဘုရားကျောင်းနဲ့ဝင်ခွင့်ပြုလိုက်တာကိုမချေနှက်ကြတဲ့အတွက်ကြောက်ခဲတွေနဲ့ပြစ်ပေါက်ပြီးဆန့်ကျင်ဆန္ဒပြသူတွေကိုလူစုခွဲဖို့လဲမနေတော့ကရဲတပ်ဖွဲ့ကမျက်ရည်ပုံးတွေမိသားပိုက်တွေကိုအသုံးပြုခဲ့ကြပါတယ်ဟိန္ဒူဘာသာအစင်လာယုံကြည်မှုအရကလေးမှုဖွဲ့နိုင်တဲ့အရွယ်အမျိုးသမီးတွေဟာစင်ကြယ်မှုမရှိဘူးလို့ယူဆထားကြပြီးဘာသာရေးအခမ်းအနားတွေမှာပါဝင်ခွင့်ကိုလည်းပိတ်ပင်ထားတာဖြစ်ပါတယ်
တရုတ်အကာသစူဇန်ရဲ့ရင်ငယ်လေးတစ်စင်းဟာဒီလကဘာရဲ့ကဘာဘက်ကိုမျက်နှာမူထားတဲ့အချမ်းကိုဆင်းသက်နိုင်ခဲ့တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်ချန်ဂီ4အကာသစူဇန်ရဲ့ရင်ဟာမြေကဘာကနေလွတ်တင်ပြီးသတင်းပတ်အပိုင်းမှာပဲဒီလကဘာပေါ်ဆင်းသက်နိုင်ခဲ့တာကိုတရုတ်အစိုးရပိုင် CCTV မှာပြသခဲ့ပါတယ်ဒီရင်လေးကိုပြီးခဲ့တဲ့လဆန်းပိုင်းကမှတရုတ်နိုင်ငံတောင်ပိုင်းရှီချန်ဂျိုလူလွတ်တရေးစင်တာကနေလွတ်တင်ခဲ့တာပါလကဘာပေါ်ဆင်းသက်နိုင်ခဲ့ပြီးမကြခင်မှာပဲချန်ဂီ4ကနေပြီးတော့လမျက်နှာပြင်ကိုရိုက်ထားတဲ့ဓာတ်ပုံတွေကိုတရုတ်ဂျိုဒုချွေချောင်းစီကိုပေးပို့ခဲ့ပါတယ်ချန်ဂီ4အာကာသစူဇန်ရေးရင်နဲ့တရုတ်နိုင်ငံကအာကာသထိန်းချုပ်ရေးစခန်းကြားအချက်အလက်တွေကိုဂျားကနေအပြန်အလှန်ပို့ပေးဖို့အတွက်ချွေချောင်းဂျိုရုကိုမေလတုန်းကလွှတ်တင်ထားတာဖြစ်ပါတယ်။ချန်ဂီ4အာကာသရင်ငယ်ဟာဒီနက္ခတ္တဗေဒဆိုင်ရာလေ့လာမှုတွေအပြင်လကဘာပေါ်ကတတ်တူနဲ့ရေဒီယိုတတိကြွမှုဆိုင်ရာစမ်းသပ်မှုတွေတဘာဝပတ်ဝန်းကျင်ဆိုင်ရာလေ့လာမှုတွေကိုလုပ်သွားမှာဖြစ်ပါတယ်။အခုလိုမျိုးတရုတ်အာကာသစူဇန်ရေးရင်လကဘာပေါ်ဆင်းသက်နိုင်ခဲ့တာဒုတိယအကြိမ်ဖြစ်ပါတယ်။လကဘာပေါ်မှာနောက်ထပ်လွှတ်တင်မဲ့ချန်ဂီ4အာကာသရင်ငယ်ကိုဒီနှစ်နှောင်းပိုင်းလောက်မှာလွှတ်တင်ဖို့တရုတ်အစိုးရကစီစဉ်နေပါတယ်။အဲဒီခါကျရင်တော့ဒီလကဘာမျက်နှာပြင်မြင်နမူနာကိုကဘာမြေစီပြန်တည်လာဖို့ရည်ရွယ်ထားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အခြေအနေတွေတိုင်းနဲ့နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းကထိုက်ပွဲသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ရှမ်းပြည်နယ်နံပါတ်2မြို့နယ်တွင်းမှာ TNLA တအားပလောင်တက်နဲ့ RCSS SSC တောင်ပိုင်းရှမ်းတပ်ဖွဲ့တွေကြာဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေထပ်မံဖြစ်ပွားတာကြောင့်ကြေးရွာ9ရွာကပြည်သူ900နီးပါးလောက်စစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။လောလောဆယ်မှာလည်းနှစ်ဖက်တပ်တွေကြာတင်းမာမှုတွေဆက်ရှိနေတဲ့အတွက်စိုးရင်ထိတ်လန့်ပြီးတော့ထပ်မံတိမ်းရှောင်သူတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစောကတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့အစိုးရတမ်ဘော်ကရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့စစ်ဌာနချုပ်နယ်မြေ9ခုမှာစီရေးလှုပ်ရှားတာတွေရပ်ဆိုင်းဖို့ကြေညာထားချိန်မှာပဲတိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါဒီရက်ပိုင်းအတွင်းရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မန်ဆန်ရွာအနီးမှာ TNLA တမ်ပလောင်တက်နဲ့ RCSS SSA တောင်ပိုင်းရှမ်းတပ်ဖွဲ့တွေအကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့စစ်ရှောင်တွေကိုကူညီနေသူစိုင်းရံပြည်ကပြောပါတယ်30ရက်နေ့ညန
ေပိုင်းကနေစဖြစ်တာအော်မဆိုင်ရဲ့မြောက်ဘက်ကနေဖြစ်တာနော်မဆိုင်ရဲ့မြောက်ဘက်မှာကဟိုနာဟန်ဆွေရဆွေအဲနာဟန်မှာဖြစ်တယ်နောက်တည်းနောက်တည်းကျတော့မန်ဝါမှာဖြစ်တာပါလက်မူနဲ့မန်ဝါဆိုင်နာဟန်ရာနဲ့မန်ဝါရာမှာအတိအကျအဲနာတဝိုက်မှာဖြစ်တယ်
တိုက်ပွဲဖြစ်ပွားတာကြောင့်အနီးအနားမှာရှိတဲ့နာငူနာဟန်နောင်အော့နာကျိုင်းနဲ့မန်ဝါစတဲ့ကြေးရွာတွေကအမျိုးသမီးတွေနဲ့ကလေးငယ်အများစုဟာနမ်တူမြို့နဲ့မန်ဆန်ရွာတွေကိုတိမ်းရှောင်နေကြပါတယ်မန်ဝါရွာကနေနမ်တူမြို့ပုပ်ပါယုံအကြောင်းကိုဒီကနေ့ရောက်ရှိလာတဲ့စစ်ဆောင်တအူးကသူကြုံတွေ့ရတဲ့အခြေအနေကိုအခုလိုပြောပါတယ
်ဒီနေ့ကတခါတော့ပေါ်ဖြစ်ပြီးဘယ်တော့မှမဝေဘူးရွာထဲမှာတောင်ထိတယ်လေကျွဲတောင်းကောင်ကျွဲတောင်းကောင်ကောင်ဖြစ်ရဲမနေ့ကမှဖြစ်ဘူးဒီနေ့လည်းတော့ဖြစ်နေကြတယ်လေ။အိုးဘလောင်းဖြစ်တာလည်းရှိတယ်လေရှမ်းဖြစ်တာလည်းလာမယ်လို့ပြောတယ်လေ။ခုနလည်းလာပြီလေ
။ရွာသူရွာသားတွေထိခိုက်တာတော့မရှိကြောင်းသူကပြောပါတယ်။ နမ်တူမျိုးပုပ်ပယုံကြောင်းတဲ့မန်ဆန်ရွာကိုစစ်ဆောင်တွေရောက်ရှိလာတဲ့အခြေအနေကိုဆိုင်းရံပြေကအခုလိုပြောပါတယ
်။ပုပ်ပယုံကြောင်းမှာပထမဆုံးရောက်လာတော့အိမ်တော်စုအခုလေးနေနဲ့အခုသူတို့ထောက်ဝင်လာတော့အဲ့ဒါကျွန်တော်ကြည့်ရတာ၄-၅အိမ်တော်စုလောက်ရှိနေတယ်။အခုဆိုရင်တော့၅-၅အိမ်တော်စုလောက်တော့ဝင်ပါလိမ့်မယ်။ဒါခံမှန်းပေါ့နော်။ဟိုမန်ဆန်ကျတော့အစပထမတော့ကတော့အိမ်တော်စု44စုအခုအိမ်တော်စု32စုရှိပြီရွာ5ရွာနဲ့လူရေက336ရွာပါခင်ဗျာ။
ကြောင်မဲခရိုင် BNDS ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနဦးစီးအရာရှိဦးသိန်းဝင်းထွတ်ကမန်ဆန်ရွာကမန်ဟောင်ဖုန်ကြီးကျောင်းမှာထပ်မံရောက်လာသူတွေရှိပြီးသူတို့ဌာနကတပတ်စာစံပို့ထောက်ပံ့ထားကြောင်းပြောပါတယ
်။မန်ဟောင်ဖုန်ကြီးကျောင်းမှာပထမဒေသကြီး90%လူရေတော့30%နဲ့ညသူက59%လူရေပေါ့နော်။တော့သူကကျောင်းဇန်နဝါရီလ3ရက်ပေါ့နော်။ဒီမနေ့ကမရတယ်ဟုတ်ဒီလိုလေကျွန်တော်တို့စံမှုပဲထောက်ပံ့တာရှိရသူတို့တပတ်စာပေါ့နော်အလူတူကိုကျွန်တော်တို့ကတနေ့ကိုနှိုးဒီနှလုံးလုံးနဲ့ကျွန်တော်နှိုးဒီတလုံး150နဲ့ကျွန်တော်တို့တနေ့300ဆိုတပတ်ကို2000နဲ့ကျော
်ဒီကနေ့မှာလာရှုမျိုးက Relief International နဲ့ကုညီရေးအဖွဲ့ကနမ်တူမှာရောက်ရှိနေတဲ့စစ်ဆောင်တွေကိုအနှွေးတဲ့တွေလာရောက်ထောက်ပံ့တာရှိနေပါတယ်ပြီးခဲ့တဲ့လ24ရက်နဲ့25ရက်နေ့တွေကလည်းတီဘောမျိုးနယ်အတွင်းမှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လူထောင်နဲ့ခြေပြီးနေရက်စွန့်ခွာတင်းရှောင်ခဲ့ကြရပါတယ်ဒါပေမဲ့ဒီဇင်ဘာလ30ရက်နေ့မှာတော့နေမြေအခြေအနေငြိမ်သက်သွားတာကြောင့်သူတို့နေရက်ကိုပြန်လဲနေထိုင်နေကြပြီဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဆောင်နေရတဲ့အကြောင်းကို VOA သတင်းတော့ကုမိုးစော်ဆံကုမျိုးကနေသတင်းပြပို့ထားပါအခုတစ်ခါတော့မနေ့ဖြန်မှာကြောက်မဲ့82နှစ်မြောက်လွတ်လပ်ရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးကြပါမယ်ဇန်နဝါရီလ4ရက်နေ့တောက်ကြနေရဆိုရင်တော့မြန်မာနိုင်ငံလွတ်လပ်ရေးရတာ82နှစ်ပြည့်တော်မှာဖြစ်ပါတယ်ဒီကနေ့လူထုကြားမှာလွတ်လပ်ရေးနေ့နဲ့လွတ်လပ်ရေးနေ့ဆိုတာတွေအပေါ်မှာဘယ်လိုများရှုမြင်ကြပါသလဲဒီအပေါ်မှာရန်ကုန်မြို့ကတချို့ရဲ့သဘောထားအမြင်တွေကို VOA သတင်းနောက်တွေဖြစ်တဲ့ကိုကောင်းဆန်နဲ့ကိုဆိုင်တို့ကအစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။လွတ်လပ်ရေးဆိုတာတိုင်းပြည်သူပြည်ရဲ့တကယ်အဓိကကြတဲ့အသက်သွေးကြောကြီးပေါ့နော်။ဘာလို့ကျွန်တော်မြန်မာနိုင်ငံလွတ်လပ်ရေးရောက်အတွက်အသက်သွေးပေါင်းများစွာနဲ့စတီးခဲ့ပြီးတော့ဒီလွတ်လပ်ရေးရခဲ့တာပါ။ဒါအောင်ကျွန်တော်ငယ်တဲ့တုန်းကလွတ်လပ်ရေးနေ့ဆိုရင်ကျွန်တော်တို့အယံပျော်ရှင်တာ။ဘာလို့ကျွန်တော်တို့လူငယ်တွေဘဝဖြတ်သန်းခဲ့ရတော့ဆိုလွတ်လပ်ရေးနေ့ကျွန်တော်တို့ကလွတ်လပ်ရေးဟိုအမြင်နဲ့အမှန်တရားနေဆိုတော့ကျွန်တော်လွတ်နိုင်ပျော်ဝဲရှိမယ်လို့ပြီးပါတယ်။အဲ့ခါမှာကျွန်တော်တို့ကနေလို့ဘာလို့လဲဆိုတော့အားကစားခွင့်တော့သွားပြီးတော့ပြေးခွင့်ပြပြိုင်ပွဲကြီးလုပ်တယ်။နောက်ကျလွတ်လပ်ရေးအနှစ်သာရအတွက်ကိုမနေ့၄နာရီလောက်မှထားပြီးတော့ရင်အလန်တင်အခမ်းအနားကြီးလုပ်ပါတယ်။နောက်ဒီလွတ်လပ်ရေးနေ့မှာကြဆုံသွားတဲ့ခေါင်းဆောင်ကြီးကိုကျွန်တော်တို့ကတတတနဲ့လွှမ်းဆွနေပါတယ်။ဒီလွတ်လပ်ရေးဖို့အတွက်အသက်သွေးပေါင်းများစွာနဲ့စတဲ့ပြီးတော့ရိုက်ခဲ့တဲ့တွေ့တော့ဒီအချုပ်ချာအာဏာဟိုရိုက်ပြီးခဲ့တဲ့သူရဲကောင်းတွေလည်းကျွန်တော်တို့ကလုံးဝရေထဲမှာအမှတ်မှတ်သားသားရှိပါတယ်။
အရင်ကတော့စအရင်ကလွတ်လပ်ရေးစဖြစ်ခါသာလွတ်လပ်ရေးကိုလည်းဆိုကျွန်တော်တို့အရန်ပျော်ရှင်ခဲ့တယ်လမ်းကြီးရက်ွက်တူမှပျော်ဝဲရှင်ဝဲတွေလုပ်ခဲ့တော့ပျော်ချင်သွားတယ်နောက်ပိုင်းနေကြမှာအီပျော်ဝဲရှင်ဝဲတွေပါရှိတော့ဘောနော်အကုန်လွတ်လပ်ရေးနေအခါနာလောက်ကိုကြီးကြယ်လွယ်မလုပ်ဘူးအဖြစ်လောက်ပဲလုပ်လိုက်အဖြစ်လောက်အခုဒေါ်စုလက်ထက်ရောက်တော့အရန်ကိုပြောင်းလဲပါတယ်နောက်လာမဲ့လူငယ်တွေလည်းအားလုံးဒေါ်စုလမ်းစဉ်အတိုင်းပဲအကုန်လုံးဒီလွတ်လပ်ရေးအခါနာတွေဆိုအကုန်လုံးဒေါ်စုလမ်းစဉ်အတိုင်းလို့ကျမတို့ဒီအနေဒီကဥဆောင်တဲ့အခုအစိုးရလက်ထက်မှာဆိုရင်အလုံးဟိုပျော့ပျော့ချိန်ချိန်နဲ့ပဲအလုံးဖြတ်တန်းနေကြတယ
်လွတ်လပ်ရေးရဲ့အဓိပ္ပာယ်ကတော့ကျွန်တော်တို့သိတော့ကတော့အင်္ဂလိပ်လက်ကတ်တွေကိုကျိုးသဘောဘဝတွေလွတ်လပ်တဲ့မြန်မာလူမျိုးလွတ်လပ်တဲ့နိုင်ငံဖြစ်သွားတယ်လို့မြင်ပါတယ်လွတ်လပ်ရေးနေ့မှာလည်းပဲနေထူးနေမြဖြစ်နေကျင်းပကြတာကိုလည်းတွေ့ပါတယ်နိုင်ငံတော်ကြည့်ခဲ့ရတယ်ဥဆောင်ပြီးတော့ဒါလည်းကောင်းပါလေဆင်လာပါဟိုပြီးခဲ့တဲ့မဆလခစ်တို့ဘာလို့ခစ်တို့ကြခစ်တို့မာတော်မှာလွတ်လပ်ရေးနေ့ကတော့မပြတ်မကွက်ကျပါခဲ့ပါလေအဲ့ဒါလည်းတွေ့ပါလေကျွန်တော်ကတော့54ခုနှစ်မွေးဆိုတော့လွတ်လပ်ရေးနေ့နဲ့ပတ်သက်တော့58လောက်မှစပြီးတော့ထိတွေ့ရတာပေါ့အဲ့ဒီမှာလုံးဝဆိုရင်တော့ဘုရားမှာပေါ့ဘုရားမှာခဏတာဝန်ထမ်းဆောင်နေတော့အဲ့ဒီမှာလွတ်လပ်ရေးနေ့ဆိုရင်တော့အလားပြကားကြီးတွေနဲ့လျှောက်လှဲ့လာလို့ဘာလို့ပေါ့လေဟိုပျော်စရာနေလေးတစ်ခုပေါ့အဲ့လိုတော့တွေ့ပါတယ
်အမှန်မှန်ဗျာလွတ်လပ်ရေးနေ့ဆိုတာကျွန်တော် 1885 မြန်မာတက္ကသိုလ်ပေါ့အဲ sorry အင်္ဂလိပ်တက္ကသိုလ်ပေါ့ 1885 မှာသီဘောပါတယ်ဒါကျွန်တော်လွတ်လပ်ရေးဆုံးရှုံးသွားတယ် Kumbongi Minzaka Piatrawara. Ariabatasin, Bujo on Sani Biro, Lula Idwe, Adiji Takera, Tonguya Lizashi, Hala, Genuida Lia Nima, General Lula Yagi. Dido, General Huyare, Lupama Luyare, Lula Yisuraga, Neje Ogani Biro, Lo, General Chuzara. A good General Babi Lezo, on Sansuji Letter Jaro. Freedom from fear. Freedom.
But see, we the cool swara, the name people tarago, talking sewing up your baby, my people. Come
on, Michin. American and Mexico Nezaka, Tijuana Munama, Ingani Minnepanga, American Pinette, we are put Josa Jadurigo, Nejas on Tapuerigani, may you won't be Biro, Luzu Quegayavare, any now, Washington Muro Maro, the Mara Tramga, Neza the dying sound of ye to it, Tolang Abilian, sell it down soon, Nize Pipare, the Mara Tramga. Tu ye du tamara Mike Pence ka alou phit aw a pe yu lou de a ne ne dollar 9 billion asa ta wet phit de 2 billion kwe taung so bu a chan pe da go le let ma khan ma bu
we're asking for 5.6 and you know somebody said 2.5
bya u 2 billion kwe ma lo chin bu jano ro taung na 9 datama 6 billion bya ti ja de a dai ma be ti yauk ka ro 2 datama 9 billion taung bu pyo ni byan mi de ge ro da ha a myo da loun joun ye twa mho pyo ni ya da ba
Tamara Trump ha, Democrat and Republican Lotto Madrigo, Emuroma, the Gabe Swinger Apipare, Poma Api, Sissy Rene, a Yeti, Muda, Lunjo, Yakisa Yadrigo, that Swinide, Emuroyet, Lunjone, Seaway Kamama, Dresson, Swinigazar Apipare, Tabeme Eddie Seaway Gani, Pa the Botuni Jemma, Miagazababu, မနေ့ကတောက်ကြာနေမှာလွှတ်တော်နှစ်ရက်ရဲ့ခေါင်းဆောင်အစ်စ်တွေရွေးချယ်ပြီးနောက်တစ်ကြိမ်ထပ်ပြီးညှိနှိုင်းမှုအတွက်သမ္မတထရမ့်ကဖိတ်ခေါ်ထားပါတယ်အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်အရွေးခံရမယ့်ဒီမိုကရက်လွှတ်တော်အမတ်နင်စီပလိုစီကတော့
Our question to the president and to the Republicans is why don't you accept what you have already
done သမရနဲ့ Republican အမတ်တွေအတွက်ကျမတို့ရဲ့မေးခွန်းကတော့အစိုးရလုပ်ငန်းတွေပြန်ဖွင့်နိုင်ဖို့ Republican တွေငိုရဲကကန့်လန့်ထားတဲ့အတိုင်းဘာဖြစ်လို့လက်မခံနိုင်ကြတာလဲဆိုတာပါပဲအဲ့ဒီကန့်လန့်ချက်အရနေဆက်လုံခြုံရေးအတွက်ပြက်လဲဆေးဆက်ညှိနှိုင်းဖို့ကျမတို့ရက်30အချိန်ရပါတယ်
ဒီနေ့ဇန်နဝါရီလ3ရက်နေ့မှာအောက်လွှတ်တော်မှာဒီမိုကရက်တွေကလူများစုအနေနဲ့ထိန်းချုပ်မှာဖြစ်ပြီးတော့အစိုးရဌာနတွေအတွက်စက်တင်ဘာလအထိအသုံးစရဥပဒေကြမ်းကိုအတည်ပြုပေးဖို့ရှိပါတယ်။နေဆက်လုံခြုံရေးကိုစီမံကုတ်ကဲရတဲ့အမိမြေလုံခြုံရေးဝန်ကြီးဌာနအတွက်တော့ February လအထိအတိအကျအသုံးစရဥပဒေကြမ်းကိုအတည်ပြုပေးမှာဖြစ်ပါတယ်။အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဒီဥပဒေကြမ်းတွေကို Republican တွေထိန်းချုပ်မဲ့အထက်လွှတ်တော်ကနေထက်စင်ထောက်ခံအတည်ပြုခဲ့ရင်တောင်မှသမ္မတထရမ့်ကဗီတိုအာဏာသုံးပြီးပယ်ချတာနဲ့ရင်ဆိုင်ရနိုင်ပါတယ
်။ As long as it takes I mean look I'm prepared I think the people
ကျွန်တော်ကြားပါစေဆိုလိုတာကကျွန်တော်ပြင်ဆင်ထားပြီးသားပါကျွန်တော်ထင်ပါတယ်ပြည်သူတွေကကျွန်တော်မှန်တယ်လို့ယူဆပြီးသားပါ။အ
စိုးရရုံးနေပိတ်ထားရတာဒုတိယသတင်းပတ်ထဲချင်းနှင်းဝင်ရောက်နေပါပြီ။အစိုးရဝန်ထမ်း၈သိန်းကျော်ဟာအလုတ်မစင်းရပဲအိမ်မှာပဲဆက်နေကြရတယ်လို့မဖြစ်မနေအလုတ်စင်းရတဲ့အရေးပေါ်ဝန်ထမ်းတွေကလည်းလစာမရပဲအလုတ်လုံနေကြရတာဖြစ်ပါတယ်ရှင်
။ဒေါက်ကင်ဆိုဝင်းပြောပြသွားတာဖြစ်ပါတယ်။ကျွန်တော် VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နောက်ဆက်ဖတ်ရှုနိုင်ပါတယ်။ကျွန်တော်ရဲ့ website လိပ်စာကတော့ burmese.boenews.com ဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း Radio အစီအစဉ် PP ချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ Asia Set 7 Jodu နဲ့ VOA ရဲ့ Facebook စာမျက်နှာတွေမှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်သူ့မှာလွတ်တော်တစ်တီကိုဒီနေ့စတင်ခေါ်ယူကျင်းပတော့မှာဖြစ်ပါတယ်။အိမ်ပြည်တော်ထက်လွတ်တော်နဲ့အောက်လွတ်တော်တွေမှာ Republican တွေနှစ်နှစ်ကြာလွှမ်းမိုးထားခဲ့ပေမဲ့အခုခါမှာတော့အောက်လွတ်တော်မှာ Democrat တွေကအများစုဖြစ်နေလွှမ်းမိုးတော့မှာဖြစ်ပါတယ်။တိုက်ခတ် Democrat တွေကလူများစုဖြစ်နေထိန်းချုပ်မဲ့အောက်လွတ်တော်မှာတော့ American စုရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားရတာကိုအဆုံးသတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုဒီနေ့တည်ပြုလိုက်မယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့လည်း Republican တွေကအများစုနဲ့ဆက်လက်ထိန်းချုပ်ထားဆဲဖြစ်တဲ့ထက်လွတ်တော်ဥက္ကဋ္ဌကတော့အောက်လွတ်တော်ကဥပဒေမူကြမ်းတွေကိုမဲခွန်းမှာမဟုတ်တဲ့အကြောင်းပြောဆိုထားတာပါ။ Sorry သတင်းစာဆရာချမဲခါရှော့ကီအသက်ခံရမှုနဲ့ဆက်နွယ်ပြီးလူ၁၁ယောက်ကိုဒီကနေ့စတင်ရုံးထုတ်စစ်ဆေးတဲ့အကြောင်း Sorry Arabia တောင်ရှိသူတွေကပြောဆိုလိုက်ပါရယ်။ Washington Post သတင်းစာဆောင်းပါးရှင်လည်းဖြစ် Sorry အင်ရှင်မင်းသား Mohammed Ben Salman ကိုဝေဖန်သူတူလည်းဖြစ်တဲ့ခါရှော့ကီကိုတော့တူရကီနိုင်ငံ Istanbul မြို့က Sorry ကောင်စစ်ဝင်ရုံးမှာပြေးခဲ့တဲ့နေ့အော်တိုဘာလ၂ရက်နေ့ကအသက်ခံခဲ့ရတာပါ။အိန္ဒိယနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်၅ဦးပါမိသားစုတစုကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့ဒီနေ့ပဲအာဏာပိုင်တွေစီစဉ်ခဲ့ကြပါတယ်။မြန်မာနိုင်ငံနယ်စပ်ကိုအိန္ဒိယရဲတပ်ဖွဲ့ဝင်တွေကရိုဟင်ဂျာမိသားစုကိုဘတ်စ်ကားနဲ့ခေါ်ဆောင်သွားခဲ့တဲ့အကြောင်းလဲအိန္ဒိယနိုင်ငံကသတင်းတွေကဖော်ပြခဲ့တာပါ။မြန်မာတာဝန်ရှိသူတွေထံလွှဲပြောင်းပေးဖို့မြန်မာနိုင်ငံနဲ့နယ်စပ်မနစ်ပူရာပြည်နယ်ကိုရိုဟင်ဂျာမိသားစုကိုခေါ်ဆောင်သွားတဲ့အကြောင်းလဲအာတန်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတူကိုကူကပြီးရိုက်တာသတင်းကဖော်ပြပါတယ်။မြန်မာနိုင်ငံကတရားမဝင်ဝင်လာသူတွေဖြစ်အာတန်ပြည်နယ်ကနေဖမ်းဆီးထားတဲ့သူလူ20ကိုလည်းမြန်မာအနာဘိုင်းနဲ့ထံလွှဲပြောင်းပေးမှာဖြစ်တဲ့အကြောင်းအိန္ဒိယတာဝန်ရှိသူတွေကပြောဆိုကြပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေပိုင်းအစီအစဉ်ထုတ်လို့ရေးမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုးဂေဖြစ်ပါတယ်။ VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ 9:00 ထိ9.25 32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
။